တည်ထောင်ချခံထားရတဲ့ဣရတ်ခေါင်းဆောင်ဟောင်းဆက်တန်ဟူစိန်ကိုဣရတ်စံတော်ချိန်စနေနေ့မနေ့6နာရီမတိုင်ခင်အခုလာမယ့်4နာရီအတွင်းမှာကွန်မြတ်တက်ဖြတ်မယ်လို့ဣရတ်အရာရှိတဦးကပြောလိုက်ပါတယ်။အမည်မဖော်လိုတဲ့အဲ့ဒီအရာရှိကနေပြီးတော့ဒီအချိန်သတ်မှတ်မှုသဘောတူညီချက်ကိုအမေရိကန်နဲ့ဣရတ်တောင်ရှိသူတွေကဘက်ကတ်မှာဆွေးနွေးခဲ့ပြီးတဲ့နောက်ရလာတာလို့ဆိုပါတယ်။ကွန်မြတ်တက်ဖြတ်ဖို့လိုအပ်တဲ့စာရစာတမ်းအလုံးကိုဣရတ်ဝန်ကြီးချုပ်နျူရီအယ်မာလကီကလက်မှတ်ရေးထိုးခဲ့ပြီးလို့ဣရတ်တောင်ရှိသူတွေကပြောပါတယ်။စတန်ကိုကျိုးပဲတပ်ဖြတ်တာကိုရာယီရွှေဆိုင်ထားဖို့နောက်ဆုံးကျိုးပတ်ချက်တရားအနေနဲ့အမေရိကန်တရားရုံးတစ်ခုကိုစတန်ဟူစင်ရဲ့ရှင့်နေဖြစ်သူကမြစ်တရက်ခံချက်ပေးပို့ထားတယ်လို့သတင်းတွေအရသိရပါတယ်။စတန်ဟူစင်ကိုကျိုးပဲကုမြစ်ဖို့ပြင်ဆင်တဲ့အနေနဲ့သူ့ကိုအမေရိကန်စစ်တပ်ကနေပြီးတော့ဣရတ်ဖက်ကိုလွှဲပြောင်းပေးခဲ့ပြီလို့စတန်ဟူစင်ရှင့်နေတူကတောက်ကြနေအစိုးရကပြောခဲ့ပါတယ်။ဒါပေမဲ့လည်းအမေရိကန်နိုင်ငံကြီးဌာနကတော့ဒီသတင်းကိုငြင်းဆန်ပါတယ်။စတန်ဟူစင်ဟာညွန်ပေါင်းတပ်ဖွဲ့ရဲ့အကျဉ်းသားတဦးအနေနဲ့ပဲရှင့်နေတုံမယ်လို့နိုင်ငံကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကေစီကပြောပါတယ်။စဒဟူစိန်ကိုကွမြတ်တာကြောင့်ဖြစ်လာနိုင်တဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ဖို့အီရတ်မှာရှိတဲ့အမေရိကန်တပ်အနေနဲ့အသင့်ပြင်ထားတယ်လို့အမေရိကန်ကာကွယ်ဝင်ကြီးဌာနကလည်းပြောပါတယ်။စဒဟူစိန်ကိုတပ်ဖြတ်ဖို့ရာပြန်ပြီးတော့စဉ်းစားစရာဒါမှမဟုတ်အချိန်ရှိဆိုင်စရာမလိုဘူးလို့အီရတ်ဝန်ကြီးချုပ်မာလကီကပြောပါတယ်။စဒဟူစိန်ကိုတည်ထောင်ပေးထားတဲ့အပေါ်မှာစန့်ကျင်သူမှန်သမျှဟာစဒန်ကြောင့်နစ်နာဆုံးရှုံးတည်ဆုံးခဲ့သူတွေကိုစော်ကားတာဖြစ်တယ်လို့မစ္စတာမာလကီကပြောပါတယ်။1982ခုနှစ်တုန်းကအီရတ်နိုင်ငံဒူဂျိုင်းမှာရှီယာမွတ်စလင်148ဦးကိုတပ်ဖြတ်ဖို့အမိန့်ပေးခဲ့တာကြောင့်အီရတ်တရားရုံးကနေပြီးတော့စတန်ဟူစိန်ကိုတည်ထောင်ပစ်ပေးခဲ့တာပါစတန်ကိုရပ်ပေါင်း30တွင်ပြစ်ဒဏ်ဆီရင်မယ်လို့အီရတ်အယူခံတရားရုံးကအင်္ဂါနေ့ကကြေညာခဲ့ပါတယ်